American သမ္မတရွေးကောက်ပွဲကျင်းပပွဲရပ်ပိုင်းလောက်သားကျန်တော့တဲ့အချိန်မှာပဲ Al Qaeda အကြမ်းဖက်သမားတွေတက်ခိုက်လာနိုင်နေဆိုတော့အတိအကျမဟုတ်တဲ့ချိန်ချောင်းမှုတွေထွက်ပေါ်လာတာကြောင့် New York, Texas နဲ့ Virginia ပြည်နယ်ကတာဝန်ရှိသူတွေအထူးသတိထားကြဖို့ဗဟုအစိုးရတာဝန်ရှိသူတွေကသတိပေးထားပါတယ်။နောက်ထပ်ရလာတဲ့သတင်းအချက်အလက်အသစ်တွေပေးပို့ကြဖို့ဒေသရင်းနဲ့ပြည်နယ်အရာရှိတွေကိုတာဝန်ရှိသူတွေကအကြောင်းကြားထားပါတယ်။အတိအကျပြောမထားဘူးဆိုတဲ့ချိန်ချောင်းမှုတွေကိုစီစဉ်နေတယ်လို့ New York ရဲ့အရာရှိတွေကပြောပါတယ်။သတင်းကွန်ရက်နဲ့ New York မှာကျင်းပမဲ့လူထောင်ထောင်ချီပါဝင်ဆင်နွှဲကြတဲ့နှစ်ပတ်လည်မာရသွန်ပြေးပွဲအတွက်လဲတာဝန်ရှိသူတွေဘက်ကကြိုတင်ကောက်ကွယ်မှုတွေလုပ်နေပါတယ်။ Virginia နဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှူးတွေကလည်းအခြေအနေကိုစောင့်ကြည့်နေကြပါတယ်။ဒီအချိန်မှာတော့သမ္မတလောင်းနှစ်ဦးဖြစ်တဲ့ Donald Trump ရော Hillary Clinton ကပါရွေးကောက်ပွဲအဆုံးဖြတ်ပေးမယ်လို့ဆိုတဲ့အကြိမ်နဲ့မဲဆွယ်ရမယ့်ပြည်နယ်တွေကိုအာရုံစိုက်ပြီးတော့မဲဆွယ်စည်းရုံးနေကြပါတယ်။ Philadelphia ပြည်နယ်က Hillary Clinton ရဲ့စနေနေ့မဲဆွယ်ပွဲကိုအဆိုရော Kerry Perry ကခန်းနားမှုအဖြစ်ဆောင်ရွက်သွားမှာပါ။တောက်ကြနေက Hillary ရဲ့ Ohio ပြည်နယ်မဲဆွယ်ပွဲမှာလည်းနာမည်ကြီးအဆိုရော Beyoncé ကိုဆုံးလွှဲတက်ရောက်ဖျော်ဖြေခဲ့ကြပါတယ်။ဒိုင်ဖက်သမရာလောင်းဒေါ်နယ်ထရမ့်ကတော့တောက်ကြနေပန်ဆယ်ဗေးနီးယားပြည်နယ်မဲဆွယ်စည်းရုံးပွဲအတွင်းဂျေလိုတို့ဂျေဇီတို့လိုအဆိုရော်တွေလာစရာမလိုပဲသူကိုယ်ရန်ရောက်နေတာဖြစ်တယ်ဆိုပြီးတော့ Hillary ကိုလောင်းပြောင်းပါတယ်ဒီကနေ့စနေနေ့မှာတော့သမရာလောင်းနှစ်ဦးစလုံးသူမသားကိုမသားဖြစ်နေကြတဲ့ Florida ပြည်နယ်မှာစည်းရုံးရင်းဆင်ကြမှာပါနောက်ဆုံးကောက်ယူထားတဲ့လူလူတဘောရာစစ်တမ်းတွေအရ Florida ပြည်နယ်မှာသမရာနှစ်ဦးစလုံးသမရာလောင်းနှစ်ဦးစလုံးသူမသားကိုမသားဖြစ်နေကြတာဖြစ်ပါတယ်